မြန်မာနိုင်ငံထဲမှာ COVID-19 ကပ်ရောဂါထိန်းချုပ်ရေးအတွက်အမေရိကန်ပြည်အောင်စုအနေနဲ့ဘယ်လိုမျိုးအကူအညီပေးနေသလဲဆိုတာကိုမေးမြန်းတင်ဆက်မှာပါကျွန်တော်တားညွှန်ဦးပါမြန်မာနိုင်ငံတွင် COVID-19 ကပ်ရောဂါပြန့်ပွားမှုထိန်းချုပ်ရေးအတွက်အမေရိကန်ပြည်အောင်စုရဲ့ရောဂါထိန်းချုပ်ရေးဗဟိုCDC အနေနဲ့ကြံ့ကျင်မှုအရာအကူအညီပေးနေတယ်လို့ပဲရောဂါရှာဖွေရေးပိုင်းမှာလည်းဤပညာအရာတနန်းပေးကူညီခဲ့တာတွေရှိတယ်လို့ CDC တာဝန်ရှိသူတွေက VOA ကိုပြောခဲ့ပါတယ
် in Yangon who works closely with the Ministry of Health and Sports.
Yangon American CDC ရုံးရှိပြီးတော့မြန်မာကျန်းမာရေးနဲ့အားကစားဖို့ညီခံလာနေတူတွဲပြီးတော့လုပ်နေပါတယ်။ CDC Atlanta ရုံးနဲ့ထိုင်းနိုင်ငံဆိုင်ရာ CDC ရုံးကတဆင့်ဤပညာရပ်ဆိုင်ရာအထောက်ပံ့တွေကိုကူညီဆောင်ရွက်ပေးနေပါတယ
်။ CDC ရဲ့ထိုင်းနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ John MacArthur ပြောခဲ့တာပါ။ပြီးခဲ့တဲ့လတုန်းကလည်းသူကိုယ်တိုင်ဥဆောင်ပြီးတော့ CDC အဖွဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တယ်လို့ဆိုပါတယ်။
အဲ့ဒီလေဆိပ်တွေကတီးကြခွဲစစ်ဆေးမှုဆိုင်ရာကြွမ်းကျင်သူတွေနဲ့အတူတွဲပြီးတော့လုပ်ခဲ့ပါတယ
်။ဒီမတိုင်ခင်အချိန်ဒီကလေးက CDC အနေနဲ့မြန်မာနိုင်ငံအတွက်ဒီကုသရောဂါဆိုင်ရာလက်တွေ့ကွန်းဆက်မှုတင်တန်းအစီအစဉ်တွေလုပ်ပေးခဲ့တယ်လို့သူကပြောပါတယ်။တကယ်တော့ဒီ American CDC အနေနဲ့ကနှစ်တုပ်ကွေးရောဂါတိုက်ဖျက်ရေးကာလကလေးကရောဂါထောက်လှမ်းရေးနဲ့ဓာတ်ခွဲစမ်းသပ်မှုစနစ်တွေကိုမြန်မာနိုင်ငံအတွက်မှာစတင်လုပ်ခဲ့ပြီးသားဖြစ်တယ်လို့ဒေါက်တာ John MacArthur က VOA ကိုပြောပါတယ်။
Working with Myanmar Ministry of Health and Sports really since the time of the bird flu outbreaks in the
middle of the year. CDC အနေနဲ့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့တွဲပြီးတော့လုပ်ခဲ့တာပါ။ပြောရရင်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီအချိန်ကတည်းကအာရှဒေသနဲ့ထိစပ်ခဲ့တာပါ။ကပေးတုတ်ကွေးရောဂါဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်ကြောင့်တိုင်းပြည်အနှံ့ရောဂါထောက်လှမ်းရေးစနစ်နဲ့ဓာတ်ခွဲစမ်းသပ်မှုကွန်ရက်တွေကိုအဲ့ဒီအချိန်ထဲကစလုပ်ခဲ့ပါတယ်။အဲ့ဒီတော့ကလုပ်ခဲ့တဲ့ဓာတ်ခွဲစမ်းသပ်မှုကုသရောဂါထိန်းချုပ်ရေးနဲ့ယောဂါရှာဖွေရေးစနစ်တွေကိုအခုမြန်မာပြည်ထဲဗိုင်းရပ်စ်ရှာဖွေထိန်းချုပ်ရေးမှာအသုံးပြုနေပါတယ
်မြန်မာနိုင်ငံရဲ့ COVID-19 ကပ်ရောဂါတုံ့ပြန်ဆောင်ရည်အတွက်အမေရိကန်ပြည်အောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကနေပြီးတော့ $1.8 billion ကူညီပေးရမယ်လို့မတ်လ18ရက်နေ့ကတည်းကကြေညာထားတာပါဒါ့အပြင်ယောဂါကာကွယ်ရေးပစ္စည်းတွေကိုလည်း USAID အနေနဲ့မြန်မာနိုင်ငံကိုကူညီထောက်ပံ့ပေးခဲ့ပါတယ်မြန်မာနိုင်ငံပါဝင်အရှိတော်အရှဒေသတွင်းနိုင်ငံတွေဟာတုတ်ခွေးအမျိုးအစားကူးစက်ယောဂါတွေဖြစ်ခဲ့တာအတော်လေးအတွေ့အကြုံရှိထားတဲ့အတွက်အခုဒီအခြေအနေကိုရင်ဆိုင်ဖို့အတွက်အဆင်သင့်ရှိတယ်လို့လည်း American CDC တာဝန်ရှိသူတွေကမြင်ပါတယ်အရှိတောင်အရှနိုင်ငံတွေဟာကမ္ဘာလူဦးရေ900ရာခိုင်နှုန်းရှိပေမဲ့လို့အခုဒီ COVID-19 ကပ်ရောဂါအကျပ်တဲအခြေအနေမှာတော့ယောဂါတွေ့ရှိမှုဟာဒီကမ္ဘာလုံးယောဂါဖြစ်ပွားမှုရဲ့1ရာခိုင်နှုန်းအသေးပြောက်အဖြစ်လဲ1ရာခိုင်နှုန်းအောက်မှာပဲရှိနေသေးတယ်လို့ဒေါက်တာ MacArthur ကပြောပါတယ်မြန်မာနိုင်ငံမှာဆိုရင်တော့ဒီကနေ့အထိဆိုရင်ကိုရိုနာယောဂါပိုးရှာဖွေတွေ့ရှိသူ85ဦးရှိပြီးတော့ဒီယောဂါနဲ့ဆက်နွယ်ပြီးတော့သေဆုံးသူဟာလည်း4ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ